2020ရွေးကောက်ပွဲမှာကနဦးမဲရလတွေအရမွန်ပြည်နယ်မှာမွန်ညီညွတ်ရေးပါတီကလွှတ်တော်ကိုဆက်လက်လောင်းတွေအရင်ကထပ်ပူပြီးအနိုင်ရခဲ့တာကြောင့်နိုင်ငံရေးရှိအလားအလာဘယ်လိုရှိလာမလဲဆိုတာသင်ပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါတနင်္ဂနွေနေ့ရွေးကောက်ပွဲမှာတော့မွန်ပြည်နယ်ခြေဆိုင်မွန်ညီညွတ်ရေးပါတီဟာလွှတ်တော်ကိုဆက်လက်ဆက်တင်နေရတဲ့ကရင်ပြည်နယ်မှာမွန်တိုင်းဒါရေးရဝန်ကြီးတနေရအနိုင်ရရှိခဲ့ပါတယ်လွှတ်တော်မှာနေရာရလာတဲ့နဲ့မြနိုင်ငံရေးလှုပ်ရှားမှုတွေကိုလွှတ်တော်အတွင်းမှာရောပြင်ပမှာပါအချိန်မြင့်ဆောင်ရွက်ဖို့လဲရည်ရွယ်ထားတယ်လို့မွန်ညိုရေးပါတီတွင်းမှုသက်နာလီသမကပြောပါတယ်
ဒီလာနဲ့နိုင်ငံရေးချင်းချင်းမှာဒီလာကပါတီရဲ့ရည်တည်ချက်ကလွှတ်တော်နိုင်ငံရေးလမ်းကြောင်းနဲ့လွှတ်တော်ပြင်ပနိုင်ငံရေးလမ်းကြောင်းကိုငလန်းလုံးကြွားဖို့ရှိတယ်လွှတ်တော်အတွင်းမှာဆိုလို့ရှိရင်ဒီကံတစ်ဖက်ရှိချင်တာဥပဒေပြင်ဆင်နိုင်ရေးတက်ကိုနိုင်ငံရာရှိတဲ့ဒီမိုကရက်တစ်အရာရှိတဲ့ဒီကောင်ဆောင်ရွက်ပြီးတော့အဲ့ချီကဥပဒေပြင်ဆင်နိုင်ရေးကိုလွှတ်တော်အတွင်းမှာကျူးပါမယ်လွှတ်တော်ပြင်ပမှာအစစ်တရားရှိပြည်လုံးကြီးကတည်သူတော်ဒီအလုံးပါဝင်တဲ့နိုင်ငံစုလို့ပြောမှာအဖွဲ့တီဆောင်စုရဲ့အခြေခံမှုကိုတည်ဆောက်နိုင်ဖို့အတွက်ကျွန်တော်တို့ညီမထားပါရဲ့
မွန်ညညရေးပါတီဟာရွေးကောက်ပွဲလွန်မှာမြို့ပေါင်းစိုးရဖွဲ့စည်းနိုင်ဖို့ရွယ်ချက်တွေရှိတယ်လို့လည်းနိုင်လီသမကပြောပါတယ
်မြို့ပေါင်းစိုးရဆိုတာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးလူအဖွဲ့ချက်တစ်ခုလို့နိုင်ရတဲ့ပါတီကအဲ့ဒီနိုင်ငံရေးရဲ့တစ်ချက်ရှိခဲ့လို့ဆိုရင်တော့ဒီကောင်စီရတာဖြစ်ကောင်းဖြစ်လာတာကြတော့ဒီတော့အလရပါတီကဒီရက်ဒီချက်ဒီခံရချက်မရှိဘူးဆိုလို့ရှိရင်တော့မြို့ပေါင်းဖွဲ့စည်းနိုင်ရေးအလားလာကလဲပါသွားပါလိမ့်မယ
်မြို့နယ်ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမွန်ညီညွတ်ရေးပါတီဟာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်9နေရာပြည်နယ်လွှတ်တော်ကိုယ်စားလှယ်6နေရာနဲ့ကရင်ပြည်နယ်မွန်တိုင်းဒါရေးရဝန်ကြီးတနေရာအနိုင်ရရှိခဲ့ပါတယ်သာဟာအရင်2015ရွေးကောက်ပွဲတုန်းကမွန်ပါတီတွေ၄နေရာသာအနိုင်ရရှိရာကနေတိုးတက်လာတဲ့အခြေအနေရှိလာတာပါဒီ2020ရွေးကောက်ပွဲမှာတိုင်းဒါပါတီတွေရှင်ပြိုင်မှုအားကောင်းလာတယ်လို့မွန်နိုင်ငံရေးအနီးကလေ့လာစောင့်ကြည့်သူနိုင်မင်းမင်းလွယ်ကပြောပါတယ
်တို့ရဲ့ဒီနယ်အတွက်တို့ရဲ့လူမျိုးစုအတွက်အခွင့်အရေးတွေအရရဖို့ဒီတပါစီကြီးကကြီးဆိုးပြီးတော့ဒီမှာခက်တဲ့ကားကိုအမလို့အမရဖြစ်တဲ့ခါကြတော့တို့ရပါတို့ကိုပါတီနိုင်အရှိကိုဒီကားကကိုစလေနဲ့ပဲဒီမှာခက်ခွဲဖို့အတွက်ဒါကိုတို့ကအားတာလာတဲ့နေသားမျိုးတွေ့ရတယ်။အဲဒီနောက်ပါတီတော်မင်းများကဒီရုပ်ပွဲမှာရုံးကလာပြီးတော့မဲအနိုင်ရရှိဖို့အတွက်ကိုတုံတုံတိုက်တိုက်လောက်လာတာတွေ့ရတယ်
ဒါပေမဲ့ရေကောက်ပွဲမှာတော့တနင်္ဂနွေလုံးအတိုင်းတရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေအများဆုံးအနိုင်ရရှိနေတာကြောင့် NLD ကပဲအစိုးရဖွဲ့နိုင်မဲ့အခြေအနေမှာရှိနေတာပါရေကောက်ပွဲလွန် NLD ဥဆောင်တဲ့မွန်ပြည်နယ်အစိုးရဖွဲ့နဲ့ပူးပေါင်းသွားမလားဆိုတဲ့ပုံမှာမွန်ညီညွတ်ရေးပါတီသွေးရင်မှုသစ်နာလီသမကအခုလိုပြောပါတယ
်အဲ့တော့ကိန်းကမ်းလမ်းလာခဲ့တဲ့ဆိုရင်တော့ကျွန်တော်တို့တစ်ဖက်ပါတီရဲ့ကြိုးဆိုဆွေးနွေးမှုတဘောတူချက်အရာတော့ဖြစ်လာမိတယ်။ဘယ်လိုစေသင်္ကန်းမှုတွေကမရှိသေးတဲ့ခံစားချက်တော့ကြိုးပုံနဲ့ဆောပါသေးတယ
်။ပြီးခဲ့တဲ့2015အစိုးရသက်တမ်းကာလအတွင်း LND ကနေတိုင်းဒါရေးကိစ္စနဲ့ပတ်သက်ပြီးကင်လွယ်ဖြည့်ရှင်းပုံအားနှဲခဲ့တာကြောင့်ပြည်နယ်တချို့မှာတိုင်းဒါနိုင်ငံရေးအင်အားစုတွေနဲ့တင်းမာမှုတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲလွန်ကာလမှာလည်းအများစုဖြစ်လာမယ်လို့ခန့်မှန်းထားတဲ့ NLD ပါတီအနေနဲ့တိုင်းဒါတွေနဲ့စိတ်ဆန့်ချင်းနှိုင်းမှုတွေအားနည်းနေအောင်မယ်ဆိုရင်တော့နိုင်ငံရေးရအပြိုင်မှုတွေရှိလာနိုင်တယ်လို့လည်းနိုင်မင်းမင်းလွယ်ကသုံးသပ်ပါတယ်
။ငါတို့ပဲနိုင်တယ်ငါတို့ပါတီကြီးတဲ့ခါတို့တက်တယ်လို့ပဲဆိုရင်တော့သွတ်တော်မှာတော့တိုင်းဒါတွေကပိုက်ခိုင်ရစုနေတဲ့အနေနဲ့ပဲရပ်ခါပြီးတော့ကုန်းကုန်းပိုက်ပိုက်ဖြစ်တော့မှတဘောမျိုးကိုတွေ့နေရတယ
်။ပြီးခဲ့တဲ့ဆိုရသက်တန်းကာလအတွင်းမိုးပြင်းနယ်မှာလွှတ်တော်နဲ့ပြည်နယ်ဆိုရကြတိမ့်မှမှုတွေရှိနေတယ်လို့ပူကျောင်းဆန္ဒရာရုပ်ထုအမည်ပေးတာတိဆောက်ထားတာတွေကြောက်လဲဒေသခံတွေရဲ့စန့်ကျင်ကန့်ကွက်မှုတွေနဲ့လဲကြုံခဲ့ရတာပါအလားတူတခြားတိုင်းဒါဒေသတွေမှာလဲ NLD ပါတီဥဆောင်တဲ့ပြည်နယ်ဆိုရနဲ့လွှတ်တော်ကြအပြိုင်မှုတွေလဲရှိခဲ့ဘူးပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းတွေသတင်းပေးပို့ထားပါတယ်